စက်တင်ဘာ29ရက်မနက်ပိုင်းကမန္တလေးမြို့အမရပူရမြို့နယ်မြင့်ငယ်တရားအနီးမှာနိုင်ငံရေးအကျဉ်းသားတွေတင်ဆောင်လာတဲ့အချုပ်ကားတစ်စီးကိုလက်နက်ကန်အဖွဲ့တစ်ဖွဲ့ကတိုက်ခိုက်ပြီးအကျဉ်းသားတွေကိုကယ်ထုတ်ဖို့ကြိုးစားခဲ့ပါတယ်တိုက်ခိုက်မှုအတွင်းနိုင်ငံရေးအကျဉ်းသား2ဦးလွတ်မြောက်ပြီး6ဦးကတော့ပြန်လည်ပြစ်ခတ်ဖမ်းဆီးခံခဲ့ရတယ်လို့တိုက်ခိုက်မှုမှာပါဝင်တဲ့တိုက်ခိုက်ရေးတာဝန်ခံကပြောပါတယ်မြင့်ငယ်တရားအချုပ်ကားတိုက်ခိုက်မှုအကြောင်းရန်ကုန်ကသတင်းပေးပို့လာပါတယ်ကိုစော်မိုးကျော်ပြောပြပေးပါမယ်ရှင
်စက်တင်ဘာလ29ရက်မနေ့ပိုင်း9နာရီဝန်းကျင်လောက်ကအိုးဘုအချင်းထောင်ကနေကြောက်စဲတရားရုံးကိုရုံးထုတ်တဲ့နိုင်ငံရေးအကျဉ်းသားတွေပါတဲ့အချုပ်ကားကိုကြောက်စဲတရားရုံးကအပြန်မြင့်ငယ်တရားအနီးမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရဲနှုတ်တေဆုံးပြီးထွက်ပြေးတဲ့အကျဉ်းသားတွေကိုပြန်လည်ပစ်ခတ်ဖမ်းဆီးတာကြောင့်6ဦးပြန်လည်ဖမ်းဆီးခံရပါတယ်။ဖမ်းဆီးခံရသူတွေထဲတဦးကတော့ထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ခိုက်မှုမှာပါဝင်ခဲ့တဲ့မြို့ပြပြောက်ကြားအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကတာဝန်ခံဗိုလ်နေလင်းက VOA ကိုပြောဆိုပါတယ
်။အချုပ်ကားကိုကျွန်တော်တို့တရင်ပေးမှုကြောင့်နိုင်ငံရေးသမားရှိဦးပါလာလို့တရင်ရရှိရပြ။အဲဒီမှာကျွန်တော်တို့ပြန်တဲ့အချိန်ကိုကျွန်တော်ကြောင်းဝင်ဖြတ်ပြီးတော့တိုက်ခိုက်ခဲ့တာပေါ့နော်တိုက်ခိုက်ခဲ့တဲ့အချိန်မှာရဲကနှစ်ကောင်တီးဆုံးပြီးတော့6ယောက်တော့ကျန်ရှိရပါတယ်လူမြောက်လာသူကတော့2ယောက်ပေါ့နော်ကျွန်တော်2ယောက်ကအချင်းကြီးမျိုးမျိုးကြောင့်ဖွဲသွားတဲ့အတွက်အဲဒီ2ယောက်ကကျွန်တော်မဟာမိတ်ဖွဲ့လေးတစ်ခုနဲ့ပါသွားတယ်ဗျ
ပြန်လဲဖမ်းဆီးခံလိုက်ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရနိုင်ခြေတွေရှိတဲ့အတွက်စိုးရိမ်တယ်လို့လည်းဘိုးနေလင်းကပြောပါတယ
်အဲ6ယောက်ကိုတရင်အစိုးရတင်လိုက်ရတော့အဲ6ယောက်ရဲ့တရင်အစားအနာမပျောက်သွားအောင်လို့ကျွန်တော်နိုင်ငံရေးသမားတော်တော်များများကဘယ်သူမှမဒီပဲနဲ့ကျင်းခွင့်လာရညာနေပြသူတို့ရဲ့လက်စားဖြောက်တဲ့အဟာပေါ်မူတည်ပြီးတော့နော်အဲကြောင့်မလို့ကျွန်တော်တင်းအစောကြီးတင်လိုက်ရခြင်းဖြစ်ပါတယ်ကျွန်တော်အသေးလေးကိုတော့ကျွန်တော်ရဲဘော်လေးအကုန်လုံးမလုံးယုံလို့ရတဲ့ကျွန်တော်ဘာသာဘာမှမပြောလို့များရပါဘူးနဲ့
ဒီတိုက်ခိုက်မှုအပြီးမှာမန္တလေးတိုင်းမြင့်ငယ်မြို့နဲ့အနီးမှာစစ်တပ်တွေကလမ်းတွေပိတ်ထားပါတယ်ဖြတ်သွားတဲ့ကားတွေကိုပိတ်ဆို့ပြီးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်ဒီတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တင်းထုတ်ပြန်တာမရှိသေးပါဘူးအကျဉ်းသားတွေဘသူဘဝဆိုတာတိကျအတီးပြုတ်ချက်တွေမရသေးပါဘူးမန္တလေးတိုင်းအတွင်းနေရာတချို့မှာပြစ်ခတ်မှုပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်တပ်ဘက်ကလုံခြုံရေးကိုတိုးချထားပါတယ်နေအိမ်တွေကိုဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလည်းမကြာခဏရှိတဲ့အကြောင်းနိုင်ငံရေးအတိုင်းအဝိုင်းနဲ့နှိစက်သူတွေကပြောပါတယ်